မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းကိုပြန်လည်ထူထောင်ဖို့အမေရိကန်နိုင်ငံသားရဲ့ဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာအကြီးအကဲဒူးလက်ထောက်နိုင်ငံသားရဲ့ဝန်ကြီးအာထူကီရှက်ဒီမိုကရေစီလူ့အခွင့်အရေးနဲ့လူ့သမားရေးရာဂျူရိုကယာယီအကြီးအကဲဒူးလက်ထောက်နိုင်ငံသားရဲ့ဝန်ကြီးစကော့ဘတ်စ်ဘီရိုနဲ့ပြည်တော်စုလွတ်တော်ကိုစားပြုကော်မတီ CRPH အကြောင်းသဘောတူခဲ့ကြတယ်လို့အမေရိကန်အာရှပစိဖိတ်မီဒီယာဌာနကဒီကနေ့သတင်းထုတ်ပြန်ပါတယ်စစ်တပ်အုပ်ချုပ်မှုကိုစန့်ကျင်ပြီးဂျိမ်းချမ်းရေးကိုလူလားတောင်းတနေတဲ့မြန်မာလူမှုကိုအမေရိကန်ပြည်တော်စုကအခိုင်အမာထောက်ခံတယ်လို့လည်းထုတ်ပြန်ချက်ထဲမှာပါရှိပါတယ်ဒါအပြင်အမေရိကန်အစိုးရတာဝန်ရှိသူတွေနဲ့ CRPH အကြောင်းဆက်သွယ်ဆွေးနွေးမှုကိုပထမဆုံးလူသိရှင်များတရားဝင်ထုတ်ပြန်တာပဲဖြစ်ပါတယ်။ဒီဆွေးနွေးမှုနဲ့ပတ်သက်ပြီး CRPH ကဒီကနေ့ဖော်စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရရဲ့ပြည်ထရေးနဲ့လူမှုကြီးကြပ်ရေးဝန်ကြီးဌာနဝန်ကြီးဦးလွင်ကိုလက်က VOA ကိုအခုလိုဖြေကြားခဲ့ပါတယ်
။မမေးရကတော့ကျွန်တော်တို့ရဲ့ဆွေးနွေးမှုမှာကျွန်တော်တို့ဒီ CRPH နဲ့ဒီအစားပြုဘက်ကနဲ့နံပါတ်1ကတော့လက်ရှိဖြစ်နေတဲ့ချင်းလေးအပေါ်မှာကျွန်တော်တို့ဆွေးနွေးတာဖြစ်ပါတယ်။ဆရာနာရှင်အစိုးရရဲ့အကြံဖတ်တည်နေမှုတွေနဲ့ပတ်သက်တဲ့အချက်အလက်တွေအကြောင်းကျွန်တော်တို့ဆွေးနွေးရတယ်။ပြီးလို့ရှိရင်ဒီကျွန်တော်တို့ဒီမစီရရှိရေးအတွက်ဘယ်လိုနည်းလမ်းတွေနဲ့ကျွန်တော်ဆောင်ကျွန်တော်တို့ဆရာ base ဘက်ကဆောင်ရွက်ထားဖို့ဟိုရှိတယ်ဆိုတော့ကျွန်တော်တို့အကြံပေးဆွေးနွေးခဲ့ပြီးတော့ဒီအစီအစဉ်ဆွေးနွေးလို့ပတ်သက်တဲ့ဂရုအနေနဲ့ဘောဓိကရရှိပါတယ်။အဲ့ဒါလေးနဲ့ပတ်သက်စိတ်အပတ်ရန်ကိုတင်ပြပြီးတော့အဆက်လက်ဆောင်ရွက်သွားမယ်ဆိုတဲ့ကျွန်တော်တို့
အမျိုးသားညီညွတ်ရေးအစိုးရကဒီကနေ့ပထမဆုံးအကြိမ်လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဦးလွင်ကိုလက်ကအဲ့လိုဖြေကြားသွားတာပါရန်ကုန်မြို့အမေရိကန်တန်ရုံးကလည်းမြန်မာနိုင်ငံမှာဒီမိုကရေစီနဲ့ငြိမ်းချမ်းရေးပြန်လည်တည်ဆောက်ဖို့လိုလားတောင်းတသူအားလုံးအတွက်အမေရိကန်စင်တာမှာခရီးပင်တပင်ဒီကနေ့စိုက်ပျိုးခဲ့တဲ့အကြောင်းတန်ရုံး Facebook မှာတင်ထားပါတယ်